ဒီကနေ့ဟာအပြည်ပြည်ဆိုင်ရာမြစ်ချောင်းများထိန်းသိမ်းရေးနဲ့ရေကာတာဆန့်ကျင်ရေးနေ့ဖြစ်ပါတယ်။ဒါကြောင့်အေယာဝတီမြစ်ဆုံရေကာတာနဲ့တန်လွင်မြစ်ပေါ်မှာတည်ဆောက်မဲ့ရေကာတာစီမံကိန်းတွေကိုရပ်တန့်ဖို့အတွက်လူမှုအဖွဲ့အစည်းတွေနဲ့ဒေသခံပြည်သူတွေကတောင်းဆိုလိုက်ပါတယ်။ဒီစီလိုစီမံကိန်းတွေကြောင့်ဘလို့ဆိုးကျိုးတွေဖြစ်လာနိုင်ပါသလဲ။အကြောင်းစုံကိုပြောပြပါအောင်ကိုမိုးစော်ရေး
ဟုတ်ကဲ့ဒီကနေ့ကြောက်တဲ့အပြည်ပြည်ဆိုင်ရာမြစ်ကြောင်းများထိန်းသိမ်းရေးနဲ့ရေကာတာစန့်ကျင်ရေးနေ့မှာကချင်ပြည်နယ်မြစ်စုံနဲ့မွန်ပြည်နယ်ဘလူးကျွန်းမှာအခမ်းအနားနဲ့ဆူတောင်းပွဲတွေကျင်းပပြီးအေယာဝတီမြစ်စုံရေကာတာနဲ့တောင်လွင်မြစ်ပေါ်မှာတည်ဆောက်မဲ့ရေကာတာစီမံကိန်းတွေကိုရပ်တန့်ပေးဖို့အတွက်တောင်းဆိုခဲ့ကြပါတယ်ဒီကနေ့လူမှုအဖွဲ့အစည်း30လောက်စုပေါင်းပြီးမြစ်ဆုံစီမံကိန်းရပ်တန့်ဖို့အတွက်အေယာဝတီမြစ်ဆုံမှာအခမ်းအနားကျင်းပတောင်းဆိုခဲ့တဲ့အကြောင်းကိုကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အဖွဲ့ကကိုစားကြီးကအခုလိုပြောပါတယ်
ဒီနေ့ကဂျင်းယောင်ဆူအဖွဲ့အစည်းအဖွဲ့တုံးချေပူတောင်းမှမစ်ဆူမှာဟောဒီ International River Day လေးနိုင်ငံတကာမြောင်းပြည်နယ်များနဲ့ဆွေးနွေးတယ်အတိကကဒီ AOT မစ်ဆူရေကတာကိုအပြည့်အပိုင်ရပ်ဆိုင်လို့ဒီ CPI လည်းနောက်ဆုတ်ပေးဖို့ပါနော်အစိုးရအနေနဲ့လည်းဒါလုံးဝရပ်ဆိုင်ဖို့တောင်းဆိုတယ်အဲ့ဒီချက်တဲ့ပြုလုပ်ခြင်းဖြစ်တယ်အဲ့ဒီ
မြစ်ဆုံရေကာတာတိဆောက်တာကိုတနိုင်ငံလုံးကဝိုင်းဝန်းကန့်ကွက်ခဲ့တာကြောင့်နိုင်ငံတော်သမ္မတဦးသိန်းစိန်ကသူ့အစိုးရလက်ထက်မှာရပ်ဆိုင်ထားမှာဖြစ်ကြောင်း2017စက်တင်ဘာလကကြေညာထားတာဖြစ်ပါတယ်။လောလောဆယ်မှာမြစ်ဆုံစီမံကိန်းကိုဆက်လက်ဆောင်ရွက်ဖို့ပြင်ဆင်နေတာကိုတွေ့မြင်နေရတယ်လို့လည်းကိုစားကြီးကပြောပါတယ်
။အခုမြစ်ဆုံရေကာတာစီမံကိန်းနဲ့ပတ်သက်ပြီးဆက်လက်ဒီအောင်မြင်တာကြေးရွာပဲနော်။စံပြကြေးရွာမှာဒီဆက်ပြကြောင်းရွှေ့ဖို့အစီအစဉ်တွေနေရာချထားတာကိုသိရှိရတယ်။အခုဒီကဒူစာ back for the second year ကြီးရတယ်နော် CPI ဒီဦးစီးဦးဆောင်မှာရုပ်ကင်းဦးစီးဦးဆောင်မှာဒီလမ်းအပြစ်ထောက်တော်တို့ဒီနေရာစီမံကိန်းတွေဆက်လုပ်နေတယ်ကိုသိရှိရတယ်။အဲ့ဒါကြီးချေအပ်တဲ့မြစ်ဆုံရေကာတာကိုဒီသမ္မတသိန်းစိန်နဲ့ဆက်ကုန်တဲ့ကြိုင်နဲ့တို့ဖို့စင်တင်ဂျင်းစင်နေတဲ့ဘောသားမှာသိရှိရတယ်
ရရီမြစ်ဆုံမှာမြစ်ဆုံစီမံကိန်းရပ်တန့်ဖို့တောင်းဆိုနေချိန်မှာပဲတန်လွင်မြစ်ပေါ်ကရေကာတာတွေတိဆောက်တာကိုရပ်တန့်ဖို့အတွက်မြန်မာနိုင်ငံမြစ်ချောင်းများဆိုင်ရာကွန်ရက်အဖွဲ့ကဥဆောင်ပြီးမွန်ပြည်နယ်မှာစုတောင်းပွဲကျင်းပတောင်းဆိုခဲ့တယ်လို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဆိုင်းခေးဆိုင်ကပြောပါတယ်
ကျွန်တော်တို့ဒီနေ့မနေ့ပိုင်းမှာဒီမော်လမြိုင်ဖလူးကျွန်းမှာကျွန်တော်တို့ March 14 campaign တောင်းလုပ်နေကြမနေ့ပိုင်းမှာတော့ဒီပတ်လာလေးခုနဲ့ကျွန်တော်တို့စုတောင်းတာပေါ့ဒီအဲ့ဒီမြေရကတာကြောင့်ထိခိုက်တဲ့လူတွေကိုမထိခိုက်အောင်ရဲနောက်ပြီးတော့စုပေါင်းကာကွယ်ဖို့လို့ရဲနောက်ပြီးတော့ဒီကတာကြီးမဖြစ်အောင်ရဲနောက်ပြီးတော့ကျွန်တော်တို့ဒီလူတွေမြေတချောက်မှာနေနေထိုင်နေတဲ့လူတွေအားကြမ်းမှချမ်းသာစွာနဲ့ရခိုင်လိုမျိုးနေနိုင်အောင်အဲ့ဒါလေးစုပေါင်းကြပါတယ်ခင်ဗျာ
2013ခုနှစ်အတွင်းမှာတန်လွင်အထက်ပိုင်းကုန်းလုံမြို့နယ်အတွင်းမှာရေကာတာတိဆောက်ဖို့အတွက်လမ်းဖောင်းလုပ်ပြင်ဆင်တာတွေကြောင့်ကျေးရွာ60ကဒေသခံတွေဟာမြေယာနဲ့အိုးအိမ်တွေဆုံးရှုံးခဲ့ရတယ်လို့မြန်မာနိုင်ငံမြေချောင်းများဆိုင်ရာကွန်ရက်အဖွဲ့ကသတင်းထုတ်ပြန်ပါတယ်။တန်လွင်မြို့ပေါ်မှာတိဆောက်မဲ့ရေကာတာတွေကတော့ရှမ်းပြည်နယ်မှာကုန်းလုံ၊နောင်ဖာနဲ့တာဆန်၊ကယားပြည်နယ်မှာရွာသိမ်းနဲ့ကရင်ပြည်နယ်မှာဟတ်ကြီးရေကာတာတွေဖြစ်ပါတယ်။ဒီစီမံကိန်းတွေရပ်တန့်ဖို့အတွက်ဒေသခံပြည်သူ 3,300 ကျော်နဲ့နိုင်ငံရေးပါတီတွေအပါအဝင်လူမှုအဖွဲ့အစည်း130ကျော်ကလက်မှတ်ရေးထိုးတောင်းဆိုထားပါတယ်။ကရင်မြစ်ချောင်းမြစောင့်ကြည့်ရေးအဖွဲ့ကစောတာဘိုးကတော့ရေကာတာတွေကိုလူထုသဘောဆန္ဒမပါဘဲတိဆောက်မယ်ဆိုရင်တိုင်းဒါလက်နက်ကိုင်အဖွဲ့တွေနဲ့ရယူထားတဲ့အပြစ်ခတ်ရစဲရေးကိုပါထိခိုက်လာနိုင်မယ်လို့သုံးသပ်ပါတယ်
။လက်တလုံးအနေထားနဲ့ပြောမယ်ဆိုလို့ရှိရင်ဒီကျွန်တော်တို့ Facebook ရောက်ထိခိုက်နေတယ်အတင်းအကျဆောင်မယ်ပဲ။ဘာကြောင့်လဲဆိုတော့အခုရေကာတာတွေတိဆောင်မဲ့နေရာတွေကလက်နက်ကင်ဖွဲ့စည်းရေးအများကြီးနေရာအဲ့ဒီအခုဟတ်ကြီးပဲဆိုပါဆိုဟတ်ကြီးနေရာကဒီ KB ရှိတယ်၊ KNU ရှိတယ်၊အခုကမှစစ်တပ်ရှိတယ်
။အစိုးရနဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေအကြတဘာဝအရေးမြစ်တွေကိုပိုင်ဆိုင်ခွင့်အသုံးချခွင့်နဲ့အကျိုးအမြတ်မျှဝေအသုံးပြုခွင့်စတာတွေကိုညှိနှိုင်းအပြေမရှာနိုင်သေးခင်မှာရေကာတာစီမံကိန်းတွေဆောင်ရွက်မယ်ဆိုရင်ပြည်ရင်းစစ်ကိုမီးမွေးသလိုဖြစ်နိုင်ကြောင်းလဲမြန်မာနိုင်ငံမြေချောင်းများဆိုင်ရာကွန်ရက်အဖွဲ့ကသဘောထားထုတ်ပြန်ထားပါတယ်။လက်ရှိတည်ဆောက်မဲ့ရေကာတာတွေကထုတ်လုပ်မဲ့လျှက်စစ်တပ်အားရဲ့60ရာခိုင်နှုန်းကိုတရုတ်နဲ့ထိုင်းနိုင်ငံကိုတင်ပို့มาဖြစ်ကြောင်းနဲ့ဒေသခံပြည်သူတွေကတော့အိုးအိမ်နဲ့လျားမြေဆုံးရှုံးတာတဘာဝပတ်ဝန်းကျင်ပျက်စီးတာစတဲ့ဆိုးကျိုးတွေကိုခံစားရမှာဖြစ်ကြောင်းဝေဖန်ထောက်ပြထားပါတယ်